ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9ရက်မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံရတဲ့ Scott Morrison ကသူ့ဦးဆောင်တဲ့ညီမအစိုးရအနေနဲ့လူထုကမျှော်လင့်တဲ့တည်ငြိမ်မှုတွေရအောင်ကြိုးပမ်းသွားမယ်အကြောင်းကတိပြုပြောဆိုလိုက်ပါတယ်။ဒီနေ့မနေ့မြက်ခွက်ရွေးချယ်ပြီးနောက်မှာပဲဝန်ကြီးချုပ်တစ်ဖြစ်ကျန်းသစ္စာချိန်ဆိုတာဝန်ယူခဲ့တာပါ။အစိုးရရန်နေရပုံမှန်တိုင်းလက်ပတ်နေကြောင်းဩစတြေးလျလူထုကိုအမှားကန်စကားပြောကြပြီးဝန်ကြီးချုပ်တစ်ကပြီးခဲ့တဲ့သတင်းပတ်တွင်ဝန်ကြီးချုပ်ဟောင်းမက်ကွန်တန်ဘူးကိုအာဏာရ Liberal Party တွင်ကဆန့်ကျင်ရာကနိုင်ငံရေးပြဿနာတွေပေါ်ခဲ့တာကိုရှောင်ရှားဖို့လည်းကြိုးစားခဲ့ပါတယ်။ဒီနေ့မဲခွဲရမှာတော့ပြည်ရေးဝန်ကြီးပီတာတန်တန်ကို55မဲ40နဲ့အနိုင်ရလိုက်တယ်လို့ပထမတစ်ချိန်မဲခွဲရမှာလည်းနိုင်ငံခြားရေးဝန်ကြီးဂျူလီဖစ်ရှော့ကိုအနိုင်ရခဲ့တာပါ။ပနိုင်ဝန်ကြီးဟောင်းကနေဝန်ကြီးချုပ်တစ်ဖြစ်လာတဲ့မော်ရစ်စန်ကတော့အစိုးရရဲ့မူဝါဒတွေပြောင်းလဲလို့ဖို့ရှိမရှိမေးမြန်းမှုကိုတော့ဖြေချဖို့ညှင်းဆန်ထားပါတယ်။ဝန်ကြီးချုပ်ဟောင်းတန်ဖိုးကတော့ဝန်ကြီးချုပ်တစ်ရွေးချယ်မှာပြန်လည်မပါဝင်တော့ပဲရာထူးကော်ရောနိုင်ငံရေးကပါထွက်တော်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2019မေလထဲမှာကျင်းပဖို့စီစဉ်ထားတဲ့လွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ကွန်ဆာဗေးတစ်ဝါဒီအစိုးရကနိုင်ငံရေးတိုက်ပွဲတွေကလည်းဝန်ကြီးချုပ်တစ်ရွေးချယ်လိုက်တဲ့အတွက်အဆုံးသတ်သွားပါတယ်။ဆက်တနည်းဇက်တိုက်ဝန်ကြီးချုပ်တာဝန်ယူခဲ့ဘူးတဲ့ဂျွန်ဟောဝတ်2009ခုနှစ်မှာတာဝန်ကအနားယူခဲ့ပြီးနောက်ပိုင်းဩစတြေးလျမှာနိုင်ငံရေးမတည်မငြိမ်အခြေအနေတွေနဲ့ကြုံနေရတာပါ။ဝန်ကြီးချုပ်ဟောဝတ်နောက်ပိုင်းဝန်ကြီးချုပ်6ယောက်တာဝန်ယူခဲ့ဘူးပေမဲ့ဝန်ကြီးချုပ်3နှစ်သက်တမ်းအဖြစ်တာဝန်ယူရသူတယောက်ကတော့တယောက်မှမရှိခဲ့ပါဘူး။ပါတီတွင်နိုင်ငံရေးပြဿနာတွေကြောင့်လက်ရှိအာဏာရ Liberal Party နဲ့ Labour Party တို့အပြန်အလှန်အာဏာရခဲ့ကြတာလည်းဖြစ်ပါတယ်။